ဘုရားမြတ်စွာဘုရားဟောကြားခဲ့တဲ့တိပိတက၃ပုံ300ညီလာခံကိုတိဘက်ဘာသာရေးကောင်းဆောင်ဖုန်တော်ဤဒိုင်းလာမာကအိန္ဒိယနိုင်ငံဘီဟားပြည်နယ်မှာရှိတဲ့ဘုဒ္ဓဂါယာမှာဒီဇင်ဘာ22ရက်စနေနေ့ကဖွင့်လှစ်ပေးလိုက်ပါတယ်။နေ့ရက်ကျကျင်းပမယ်ဒီညီလာခံကိုဖုန်တော်ဤဒိုင်းလာမာကအဖွင့်မင်ကုန်ပြောကြားခဲ့ပြီးဘာသာရေးအရာတိခတ်မှုတရားထွန်းကားရေးအတွက်ရည်ရွယ်ပြီးဘုရားဘာသာရေးအဓိကဂိုင်းကြီးတစ်ခုဖြစ်တဲ့မဟာယာနနဲ့ဟိနယာနအကြားကွဲပြားခြားနားမှုမရှိဘူးဆိုတာကိုအဓိကထားဆွေးနွေးကြမှာဖြစ်ကြောင်းရိုက်တာတင်းမှာပေါ်ပြထားပါတယ်။ဒီညီလာခံကိုမြန်မာ၊ထိုင်း၊မွန်ဂိုလီးယား၊တောင်ကိုရီးယား၊ဗြိတိန်စတဲ့နိုင်ငံပေါင်း17နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ကြကြောင်းထိုင်းအိန္ဒိယချစ်ကြည်အဖွဲ့အတွင်းရင်မူရနက်ရှွာချက်မာကပြောပါတယ်။ဘုရားဘာသာအတွင်းဂိုင်းနေကွဲပြားနေပေမဲ့လည်းအားလုံးဟာအတူတူပဲဖြစ်ကြောင်းမြတ်စွာဘုရားရဲ့ဟောကြားချက်တွေဟာလူသားအလုံးကောင်းမွန်ရေးအတွက်ဖြစ်ကြောင်းမဟာယနနဲ့ဟိနယနအကြာကွဲပြားခြားနားမှုမရှိကြောင်းဒီနှစ်ခုအကြာကွဲပြားမှုမရှိဘူးဆိုတဲ့ကိစ္စကိုဆွေးနွေးကြမှာဖြစ်ကြောင်းရနက်ရှွာချက်မာကပြောပါတယ်တိဘက်ဘာသာရေးကောင်းတော်ကောင်းဆောင်ဖုန်တော်ဤဒလိုင်းလာမဟာတိဘက်ပြည်ကိုတရုတ်တို့ကဝင်ရောက်သိမ်းပိုက်ပြီးတဲ့နောက်ပိုင်းတရုတ်တို့ရဲ့အုပ်ချုပ်မှုကိုတွန်းလှန်နိုင်မှုစူးစမ်းတာမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာပြီးလက်ရှိမှာမြောက်ပိုင်းဟိမလ်ချာပရဒေ့ရှ်ပြည်နယ်တရမ်ဆလာမြို့မှာအခြေစိုက်တည်င်းတုံးနေတာဖြစ်ပါတယ်